ဒီမိုကရေစီကြကြရွေးကောက်တင်မြှောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုဥပဒေနဲ့အညီမဟုတ်ပဲနောက်ထပ်ထောင်နှံခုနှစ်နှစ်ထပ်မှချထားလိုက်တဲ့အတွက်ပြည်သူနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ဒီစီကြကတရားဥပဒေစိုးမိုးရေးကိုနောက်ထပ်ထပ်ပြီးမထီမဲ့မြင်ပြုလိုက်တာဖြစ်သလိုပြည်သူလူထုရဲ့2020ရွေးကောက်ပွဲသဘောထားဆန္ဒကိုအလေးမထားဘဲစော်ကားပြလိုက်တာဖြစ်တယ်လို့ပြည်သူနိုင်ငံရေးဝန်ကြီးဌာနကထုတ်ပြလိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့သမိုင်းဝင်ခေါင်းဆောင်တွေအပါအဝင်ဒီမိုကရေစီအတိုက်အခံအားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရကျင်းပဖို့လည်းပြင်သစ်နိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကတောင်းဆိုထားခဲ့သလိုနိုင်ငံတော်တိုင်မင်ငါပုတ်ကိုဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိလွတ်ပေးပြီးမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအကြမ်းဖက်နေတာကိုချက်ချင်းရပ်ဆိုင်းပေးဖို့လည်းတောင်းဆိုလိုက်ပါတယ်မြန်မာရေးအတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအထူးကိုယ်စားလှယ်တွေရဲ့အားထုတ်မှုတွေကိုလည်းထောက်ခံတဲ့အကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်